ရွှင်စာပြိပခါကိုလေ့လျူရှုပြီးမြန်မာပေါ်ချီးကျူးခဲ့တဲ့ဆိုပြီးအကြည့်အကျဲဝေဖန်ခံရတဲ့လူမှုကွန်ရက် Twitter ရဲ့အမှုဆောင်အရာရှိချုပ် Jack Dorsey ကသူ့ရဲ့ပြောဆိုချက်ကိုကာကွယ်ပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံတွင်လူခွင့်ရေးဆိုင်ရာကြမ်းကြုတ်ရက်ဆက်မှုတွေနဲ့အကြက်တဲတွေကိုသိရှိထားတဲ့အကြောင်းမြန်မာနိုင်ငံကိုသွားတာတရားထိုင်တာလူတွေနဲ့တွေ့ဆုံစကားပြောတာတွေဟာလည်းမြန်မာနိုင်ငံကိုထောက်ခံပေးတာလို့မယူဆတဲ့အကြောင်း Jack Dorsey က Twitter မှာရေးသားခဲ့တာပါ။ဒီကိစ္စကိုထုတ်ဖော်မပြောဘဲမှေးမှိန်သွားအောင်လုပ်ဖို့မရည်ရွယ်ကြောင်းနဲ့ဒီကိစ္စကိုရေးရလဲလဲမသိဘဲလေ့လာဖို့လိုသေးတာကိုဝန်ခံတယ်လို့လဲ Twitter CEO ကပြောဆိုပါတယ်။မြန်မာနိုင်ငံခီးစဉ်ကစီးပွားရေးလုပ်ငန်းခီးစဉ်သဘောမျိုးခံမှန်းပြောဆိုချက်တွေကိုလည်းသူကပေးချပါတယ်။မြန်မာနိုင်ငံခီးစဉ်အတွင်းအစိုးရနဲ့တွေ့ဆုံဆွေးနွေးတာမျိုးမရှိဘူးလို့ပြောဆိုပြီး Twitter လူမှုကွန်ရက်ဟာလူခွင့်ရေးကိစ္စတွေကိုမြင့်တင်ပညာပေးနိုင်တဲ့နည်းလမ်းတစ်ခုဖြစ်ပါတယ်လို့လည်းရည်ညွှန်းပြောဆိုသွားပါတယ်။ကမထမ်းကျင့်နေသူတဦးအနေနဲ့ဗုဒ္ဓဘာသာအများစုရှိရာမြန်မာနိုင်ငံကိုတွားရောက်လူခဲ့တာသာဖြစ်တယ်လို့ Twitter CEO ကပြောပါတယ်။လူမှုကွန်ရက် Twitter ကမြန်မာနိုင်ငံမှာ Facebook လောက်တော့မတွင်ကျဲလှပါဘူး။ဒါပေမဲ့လည်း Twitter လူမှုကွန်ရက်ပေါ်မှာလည်းရိုဟင်ဂျာပြည်ပခါအတွင်းအမုန်းပွားစီမဲ့အကြောင်းအရာတွေတင်ခဲ့ထားတာပါ။မြန်မာနိုင်ငံမှာဆေးရကြဝိပဿနာချင့်ကြံခဲ့တဲ့ Twitter CEO Dorsey ကမြန်မာအစအစအလှအပနဲ့မြန်မာပြည်သူတွေဟာတိတ်ကိုစိတ်ချမ်းသာစရာကောင်းပါတယ်လို့ပြီးခဲ့တဲ့တနင်္ဂနွေနေ့ကရေးသားခဲ့ပြီးနောက်မှာတော့နိုင်ငံတွင်းကထွက်ပြေးရတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေအရေးလက်လျူရှုတယ်ဆိုပြီးအပြည့်အထံဝေဖန်ခံရတာဖြစ်ပါတယ်ရှင်။